အမေရိကန်သမ္မတဒေါ်နယ်ထရန့်ကဝါစီဝါရေးနီနော့ပလေဝဲကျင်းပမဲ့ဆစ်ဇာလန်နိုင်ငံဒါဗိုစ်မြို့ကိုဒီကနေ့ပဲရောက်ရှိသွားပါပြီ။နိုင်ငံတကာကထိတ်တန့်စီဝါရေးသမားတွေနိုင်ငံရေးကောင်းဆောင်တွေတက်ရောက်လာမယ့်ညီလာခံမှာမနက်ဖြန်မင်းငွန်းပြောရမှာတော့သမ္မတထရန့်ဟာအမေရိကန်သားပထမဦးစားပေးမှုကတော့အလေးထားပြောလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။အမေရိကန်သမ္မတရောက်လာချိန်မှာပဲဆစ်ဇာလန်နိုင်ငံကမြို့တော်များရဲ့လမ်းတွေပေါ်မှာလည်းသမ္မတထရန့်ကိုစန့်ကျင်ဆန္ဒပြခဲ့ကြတာပါ။ညီလာခံအတွက်သမ္မတထရန့်ဆစ်ဇာလန်ကိုမရောက်ခင်မှာပဲအမေရိကန်ဆိုရစီဝါရေးဆိုင်ရာကိုယ်စားလှယ်ဖွဲ့ကကမ္ဘာစီဝါရေးမှာအမေရိကန်ရဲ့ပြင်ဆိုင်မှုတွေအားကောင်းလာရေးမဟာဗျူဟာတွေကိုကြိုတင်ဆွေးနွေးညှိနှိုင်းကြပါတယ်။ဗန်နိုင်းဝန်ကြီးစတီဗ်မနူချင်အပါအဝင်ဝန်ကြီးဖွဲ့ဝင်10ဦးတက်ရောက်တဲ့ဆွေးနွေးပွဲမှာတော့အမေရိကန်ဒေါ်လာကို3နှစ်အတွင်းအနည်းဆုံးအထိရှော့ချဖို့အစီအစဉ်ကိုလည်းသဘောတူခဲ့ကြတာပါ။ကုန်သွယ်ရေးအခွင့်အလမ်းတွေနဲ့ဆက်နွယ်နေတဲ့ဒေါ်လာတန်ဖိုးကျဆင်းမှုဟာအမေရိကန်အတွက်သတင်းကောင်းဖြစ်ကြောင်းလည်းအမေရိကန်ဗန်နိုင်းဝန်ကြီးကဒါဗိုစ်မြို့မှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ညောင်ကြီးစွန့်ရင်ထုတ်လို့ရမှာအသုံးပြတဲ့ဆူလာပြားတွေနဲ့အဝိ့လျှော်စက်အကြီးစားတွေတင်သွင်းမှုပေါ်အခွန်နေတိုးမြင့်လိုက်ပြီးနောက်မှာပဲအမေရိကန်ကကိုဂျိုးစီးပွားကာကွယ်တဲ့မူဝါဒနဲ့ကမ္ဘာတဝန်းဖြန့်ချက်ဆက်နွယ်မှုအယူဆကြားပြစ်ပကဖြစ်မြင်နေကြတဲ့အပေါ်မစိုးရင်ကြဖို့လဲဝန်ကြီးမနူချင်းကပြောဆိုလိုက်တာပါ။အမေရိကန်သားပထမဆိုတဲ့မူဝါဒဖြစ်ပေမဲ့လည်းကမ္ဘာကြီးနဲ့ဆက်သွယ်လှုပ်ဆောင်မဲ့မူဝါဒမျိုးသာဖြစ်တဲ့အကြောင်းလဲလွတ်လပ်စွာကုန်သွယ်ခွင့်နဲ့ပတ်သက်ပြီးပြောဆိုရမှာမှတ်ချက်ပြီးပြောဆိုသွားပါတယ်။